မအာနာသိန်းဗိုလ်ချုပ်ကြီးသုံးဦးပေါ်လူခွင့်ရေးစစ်ဆေးရွရွချိုးဖောက်မှုနဲ့ဗြိတိနိုင်ငံကတန်ခတ်အရေးယူပိတ်ဆို့မှုတွေချမှတ်လိုက်ပြီးဖြစ်ပါတယ်။အာနာသိန်းမှုအတွင်မြန်မာပြည်သူတွေအပေါ်လူခွင့်ရေးစိုးရွားစွာချိုးဖောက်ခဲ့တဲ့သူတွေကို UK နိုင်ငံကဒီကနေ့မှတန်ခတ်အရေးယူလိုက်ပါပြီလို့ဗြိတိနိုင်ငံကြီးဝန်ကြီးဒိုမနစ်ရပ်က Twitter မှာလှုပ်ရှားစာမျက်နှာနဲ့ကြေညာလိုက်တာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးမြထွန်းဦးပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိုးထွန်းနဲ့ပြည်ထောင်စုဒုတိယဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတန်းလိုင်တို့အပေါ်တန်ခတ်အရေးယူလိုက်တယ်လို့ Reuters သတင်းကပြောပါရယ်သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားတယ်လို့ပြည်ဝင်ကဗီဇာလည်းပိတ်ပင်လိုက်တာဖြစ်ပါတယ်။ဒါ့အပြင်ဗြိတိန်နိုင်ငံကလုပ်ငန်းကုမ္ပဏီတွေမြန်မာစစ်အုပ်စုနဲ့စီးပွားရေးဖက်ဆက်လုပ်ငန်းတွေတွေကိုရပ်ဆိုင်းပစ်ဖို့စတင်လှုပ်ဆောင်နေပြီလို့လည်းဗြိတိန်နိုင်ငံရဲ့ကြေညာချက်မှာပါရှိပါရယ်။အာဏာသိမ်းမှုမဖြစ်ပွားခင်မှာဗြိတိန်နိုင်ငံကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်တပ်ကလူပုဂ္ဂိုလ်16ဦးပေါ်တန်းခတ်ပိတ်ဆို့